ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံစတင်နိုင်ရေးအတွက်နိုင်ငံရေးမူပေါင်းပြင်ဆင်သုံးသပ်တဲ့ဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်မှုရှိနေပြီးတော့ပြီးခဲ့တဲ့ရက်တွေကနေပြည်တော်ကိုလာရောက်ပြီးတော့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံခဲ့တဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးမူပေါင်းဆွေးနွေးပွဲနဲ့21ရာစုပင်လုံကိုတက်ရောက်ဖို့အလားအလာရှိနေပါတယ်။တစ်ချိန်တည်းမှာပဲ21ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးဖို့ကြံရှိနေသေးတဲ့တအောင်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံမှုရှိနေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးမယ့်ရက်ကိုဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဦးဆိုင်လင်းခေါင်းဆောင်နဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟို NRPC ရုံးမှတွေ့ဆုံအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်ဆွေးနွေးဖို့ရှိကြောင်းငြိမ်းချမ်းရေးကော်မရှင်အတွင်းရေးမှဦးခင်စောဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပြင်လုံးကျင်းပဖို့အတွက်ဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်ပြင်ဆင်သုံးသပ်တဲ့အစီအစဉ်ကိုဒီဩဂုတ်လပထမပတ်ပေါ့လေပထမပတ်ရဲ့9ရက်8ရက်ပတ်ဝန်းကျင်လောက်မှာကျွန်တော်ကျင်းပဖို့ရှိပါတယ်
။မိုင်းလာအဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုပါဝင်တယောက်ဖွဲ့ရှိကြောင်းနဲ့ဦးခင်စောဦးကအခုလိုစစ်ပြောပါတယ
်။မူပေါင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကိုဟိုသူတို့ဇာတ်နေတဲ့ကိုယ်စားလှယ်ဆက်လွတ်ပြီးတော့မှတယောက်ပေးဖို့ဒီလိုရှိရင်ဒီပြည်သူညီညာညီလာခံကိုလည်းတက်ရောက်နိုင်ကြီးပေါ့လေနီးနားနေရှာဖွေဖို့ဆိုပြီးတော့ကျွန်တော်ဆွေးနွေးခဲ့ပါတယ်ညီလာခံကိုတက်ရောက်နိုင်တက်ရောက်ဖို့တော့လည်းတို့စိတ်ဝင်စားပါတယ်အဲညီလာခံတက်ရောက်ဖို့အတွက်ကိုလည်းဘယ်လိုတက်ရောက်လို့ရမလဲဆိုတာမျိုးပေါ့လေအားလုံးပါဝင်တဲ့ဒီညီလာခံကိုတက်ရောက်ခွင့်ကိုလည်းကျွန်တော်တို့ညှိနှိုင်းပြီးတော့မှညီလာရှာဖွေပြီးတော့မှဆောင်ရွက်ပူးပေါင်းဆောင်ရွက်သွားကြမယ်လို့ဟိုဒီလိုဆွေးနွေးမှုရရှိခဲ့ပါတယ်ကျွန်တော်ယူဆတာတို့တက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုတို့ဆန္ဒရှိပါတယ်ဘယ်လိုတက်ရမှာလဲဘယ်အဆင့်တွေလွှတ်ရမှာလဲလို့စသဖြင့်ဒီလိုမြင်းမြန်းတဲ့အတွက်ကြောင့်တက်နိုင်မယ်လို့ယူဆပါတယ်သို့သော်လည်းတို့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တို့အဖွဲ့အစည်းအတွက်မှာပြန်လည်ပြီးတော့မှဆွေးနွေးညှိနှိုင်းပြီးအတူတူချက်ယူရမယ်သဘောမျိုးလို့ယူဆပါတယ
်ဝါနဲ့မိုင်းလာကိုစလဲအဖွဲ့နှစ်ဖွဲ့ဟာဇူလိုင်လ29ရက်နေ့မနက်ပိုင်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုမွန်လွဲပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ဝါကိုစလဲအဖွဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးဒီကနေ့မှာမိုင်းလာအဖွဲ့နဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာငြိမ်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကတအန်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့ရင်းနဲ့လည်း21ရာစုပင်လုံမှာပါဝင်ရေးအတွက်မကြာခင်မှာတွေ့ဆုံဖို့ရှိကြောင်းပြောပါတယ
်။ကိုကန့်တို့အေရုနဲ့ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။သူတို့နဲ့တော်တော်လေးကိုကျွန်တော်တို့ဟိုမူချမ်းဝင်ကျွန်တော်တို့ညှိနှိုင်းနေပါတယ်မကြခင်လည်းကျွန်တော်တစ်ခေါက်ထပ်သွားဖို့ရှိပါတယ်သွားတဲ့အခါမှာတော့အဆင်ပြေစွာညှိနှိုင်းနိုင်မယ်လို့ယူဆပါတယ
်သွားရောက်မဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးပေမဲ့မိုင်းလာအဖွဲ့အခြေဆိုင်ရာမိုင်းလာမြို့မှာတွေ့ဆုံဖို့အလားအလာရှိကြောင်းလည်းပြောပါတယ်တအန်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ဦးသိန်းစိန်အစိုးရအဖွဲ့ကဖိတ်ခေါ်တာမရှိခဲ့ပါဘူးဒီလိုအဖွဲ့အစည်းအားလုံးမပါဝင်တာကြောင့်ကချင်ကရင်နီမွန်နဲ့ SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့က NCA စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ညှဉ်းဆန်ခဲ့ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေဆိုင်ရာမိုင်ဂျာယာမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့နဲ့မထိုးသေးတဲ့အဖွဲ့၉ဖွဲ့ကိုတွဲဆုံပြီး21ရာစုပင်လုံအရေးကိုဆွေးနွေးခဲ့ပါတယ်။ဒီမိုင်ဂျာယန်ဆွေးနွေးပွဲကိုပလောင်ကိုကန့် UWSA ဝါအဖွဲ့နဲ့နာဂအဖွဲ့တွေမတက်ရောက်ခဲ့ပါဘူး